တမရဒေါ်နယ်ထရန့်ကပြည်တွင်းကွင်ယာယီပိတ်ပင်နဲ့အမိန့်ကျင်ညာချက်ထုတ်ပြန်ပြီးတဲ့နောက်အမေရိကန်မှာရွှေပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့မြန်မာဒုက္ခသည်တွေရောက်လာတာမရှိသေးဘူးလို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်နေသူတွေကပြောကြပါတယ်။တမရရဲ့အမိန့်ကိုပြည်ထောင်စုယူကန်တရားရုံးကနေပယ်ချလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံအတွင်းကိုတခြားနိုင်ငံကလူတွေဝင်ရောက်လာနေကြပေမဲ့မြန်မာဒုက္ခသည်တွေကတော့လာနိုင်မှုအခက်အခဲတွေရှိနေစေဖြစ်တယ်လို့ဆိုပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျ။
သမရဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်လာမှာအဲ့ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကြားနာပြီးသမရရဲ့အမိန့်ကြေညာချက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကပယ်ချလိုက်ပြီးတဲ့နောက်မူလကယာယီပိတ်ပင်တဲ့အထက်မှာပါတဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံလူတွေနဲ့တခြားနိုင်ငံတွေကဒုက္ခသည်တွေအမေရိကန်ကိုရောက်လာနေကြပေမဲ့လည်းမြန်မာရွှေပြောင်းအခြေချနေထိုင်သူတွေတော့ဒီကြားထဲမှာရောက်လာတာမရှိသေးဘူးလို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့ကကိုမျိုးမြင့်ကပြောပါတယ
်မရှိဘူးဗျာအဲ့ဒီဒေါ်နယ်ထရမ့်အဲ့ဒီ executive order ထွက်လာပြီးတဲ့နောက်ပိုင်းဒီကထပ်ရောက်တာတယောက်ပေါ့မရှိသူတို့ကအဲ့ဒီ IOM လို့နိုင်ငံတကာကြီးသောအဖွဲ့တွေရှိကြလား IMO လို့အဲ့ဒီအဖွဲ့တွေကိုနိုင်ကိုအောင်သွားဒီဘက်ကအမေရိကန်ကြီးစင်တဲ့တော့ကသူကဒီဘက်ကပိတ်လိုက်တဲ့ဆိုခါကျတော့သူတို့ကစီစဉ်လို့မရအောင်ပြတ်သွားတယ်လေအဲ့လိုဟိုဖွဲ့တွေကတတ်တပိတ်တာတော့မဟုတ်ဘူးပေါ့ဒီဘက်ကအမေရိကန်ကဝင်မခံတော့ဘူးလို့ပြောလိုက်တဲ့ခါကျတော့သူတို့ကလည်းသူတို့ process ပြန်လိုက်တယ်ဆိုတော့တပတ်ချတိတ်ပါချက်ပြီးရမှာအဲ့လိုဖြစ်သွားတော့ခါနောက်တော့ဘလော့ကြာကြာပြန်ဆောင်အောင်ပဲတော့ဒီ
ကိုမင်းမြင့်တို့ပါဝင်ပေါ့ဘလို့သဘောရလဲစီရင်ချက်အပေါ်မှာသူတရားအယူခံရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာ
အဲ့တော့ဒီမှာကဒုက္ခတွေအများစုကတော့အဓိကတော့ family reunification တွေပေါ့ဗျာမိသားစုပြန်လဲပေါင်းစည်းရေးစုဒါသူတို့တွေအတွက်ကကိုယ်တော်ကဘောမလို့မရှိရမလို့လူတွေဖြစ်အခုကအဲ့လိုတရားရုံးကနေပြီးအခုသမရအမေကိုပြန်ပယ်လိုက်တယ်ပါကြာသူရတန်ကြတော့ခါသူနည်းနည်းပြုံးလို့ရှင်ရှင်ပြန်ဖြစ်ပြုံးလို့ရှင်ရှင်ပြန်ဖြစ်တယ်ဆိုတော့တိတ်တာပါမလားသူတို့မျိုးတန်ပြရတော့ကောင်းတော့ဘ
ူးထွန်းကပြောနေတာ twin wedding သူကပြောနေတော့အရင်ကတေချာကြာကြာနာနာစီစစ်မယ်သူကအချိန်ချင်းပြောနေတာကိုခုလက်ရှိအချိန်အထိဖြစ်နေတဲ့ဒီမြန်မာဒုက္ခသည်တူဦးပေါ့ဗျာဆိုကြပါစို့သူ့ကိုခေါ်ရမယ်ဆိုရင်သူ process ကဘယ်လောက်ကြာသလဲအင်တာဗျူးဘယ်နှခါဝင်ရသလဲသူအဲ့လိုမျိုးတွေကဘယ်လိုရှိလဲဗျာ
အရင်ဆုံးပေါ့ဗျာ UN မှာသွားပြီးတော့ဒုက္ခသည်အဖြစ်နဲ့ခင်ဗျားသွားလျှောက်ရပါအရင်တော့ဆိုရင်လျှောက်ပြီး UN ကလည်းခွင့်ပြုတာနဲ့သူကပြီးသွားတယ်ကျွန်တော်တို့ကကြတော့ဥမာထိုင်းကိုရောက်လာတယ်မက်ဆော့မရှိတဲ့ UN ရုံးမှာသွားပြီးကျွန်တော်ကသွားဒုက္ခသည်ပြီးသွားလျှောက်တယ်အဲ့ဒီကနေပြီးတော့တက်မှလိုက်တယ်ဘယ်နေ့နောက်ဆုံးထားပြီးတော့ဘယ်ဒုက္ခသည်ဆောင်ဝင်မှာဘယ်လူတွေကတော့ဘယ်ဒုက္ခသည်ဆောင်ဆိုပြီးတော့ဒုက္ခသည်ဆောင်နာမည်နဲ့လူနာမည်တွေနဲ့ပါတခါတည်းတွဲပြီးကြည့်ကြပေးတယ်အဲ့ဒါဆိုရင်ကျွန်တော်တို့ဒုက္ခသည်ဆောင်ကိုဝင်ရဒုက္ခသည်ဆောင်ဝင်မှာပြီမဲ့ဒုက္ခတွေကမဖြစ်သေးဘူး PAB လို့ခေါ်တဲ့အဲ့ဒီမှာသူတို့ပြည်နယ်ပေါ့ဗျာပြည်နယ်ဘုတ်ဖွဲ့ရှိတယ်အဲ့ဒီ provincial administration vote ဆိုတာကျွန်တော်တို့ကတော့တက်နေတက်ခရိုင်ဆိုတော့အဲ့တက်ခရိုင်ဘုတ်ဖွဲ့ကနေပြီးတော့စီစစ်တယ်စီစစ်ပြီးတော့မှဒီလူတော့ဒုက္ခသည်ပြည်စီမပြူမယ်ဒီလူတော့မပြူဘူးလို့ဆိုပြီးအဲ့ဒါထားရစီစစ်တာအရင်ကတော့ဒုက္ခသည်ပြည်စီစစ်တာ UN ကစီစစ်တာနောက်ပိုင်း PAB ပေါ်လာတဲ့အခါကျတော့ PAB မှာဆက်ဖွဲ့တာဆိုတာကိုဦးမှာ6ဦးကထားတဲ့အူပဲ UN ကလူဆိုတော့အဲ့ဒီကိုဦးကနေစီစစ်ပြီးလိုက်တဲ့အခါကျတော့စီစစ်ပြီးတော့မှဘလူတော့ဒုက္ခသည်ဖြစ်သတ်မှတ်မယ်ဘသူတော့မသတ်မှတ်ဘူးလို့သူတို့လုံလိုက်တယ်လုံလိုက်တဲ့အခါကျတော့ဒုက္ခသည်ဖြစ်သွားဖြစ်သွားပြီဆိုတဲ့အခါကျတော့သူကအမရစ်ခါတွေပါရမယ်စကမ်းထဲမှာတရားဝင်နေထိုင်ခွင့်ရမယ်ဘာညာပေါ့ဗျာအဲ့ဒါပြီးလို့ရှိရင်တခါဆောက်ရတယ်ဗျာဘာလို့ဆောက်ရလဲဆိုတော့ UN ကနေဒုတိယအကြိမ်ပြန်ပြီးတော့ registration ပြန်လာလို့ဆိုတော့အဲ့ဒီမှာ interview တွေလုပ်ရတယ်ဆိုတော့ interview ကစုစုပေါင်းပထမဆုံး UN မှာသွားလုံးဝတစ်ကြိမ်ပြီးတော့ PAB နဲ့တစ်ကြိမ်နောက်တစ်ခါ UN နဲ့တစ်ကြိမ်အဲ့ဒီသုံးကြိမ်ပြီးသွားပြီးတော့နိုင်ငံတွေပါလည်းရွေးပြီးသွားဒီလက်ခံမဲ့နိုင်ငံလည်းရပြီဥပမာအမေရိကန်ကကျွန်တော်ကလာမယ်ဆိုရင်အမေရိကန်ကျတော့သူက DHS interview Homeland Security နဲ့သူနဲ့ interview လုပ်သွားပြီးတော့မှသူက okay passport ပါပြီဆိုတော့မှပြီးတော့ပြီးတာဆိုတော့ process ကျကျွန်တော်တို့ကဘယ်လောက်ကြာလဲ3နှစ်ဆိုတော့တော့ interview ငါးခါလောက်ပဲဟုတ်တယ်
အရင်သမရဗာရာကိုဘာမအစိုးရလက်ထက်က2018ခုနှစ်အတွင်းဒုက္ခသည်အရေးအတွက်3,200ခန့်လက်ခံမှုအစီအစဉ်ထားပေမဲ့လည်းအဲ့ဒီအရေးအတွက်ကနေ9,000အထိရှော့ချသွားဖို့သမရဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်မှာထည့်သွင်းဖော်ပြထားတာကြောင့်ခင်မွန်းဖြစ်သူမလေးရှားနိုင်ငံကနေအမေရိကန်ကိုအခုနှစ်အစောပိုင်းမှာလာဖို့မူလကအစီအစဉ်ရှိခဲ့ပေမဲ့လက်ရှိအခြေအနေမှာတော့ဘယ်တော့လာခွင့်ရမယ်ဆိုတာအတိအကျမသိနိုင်ဘူးဖြစ်နေတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာနေထိုင်တဲ့မတ်ခိုင်စာကပြောပါတယ်
အခုက refugee တို့သူတို့ပေးမဝင်သေးဘူးလေဟိုဟိုတသိန်းခွဲခေါ်ရမယ်ခေါ်ရမယ်ထင်ပါခု9,000ပဲခေါ်မယ်ပေါ့နော် short ချလိုက်တယ်ဆိုတော့အဲ့ညမှာသူပါခြင်းလဲပါမယ်မပါခြင်းလဲမပါဘူးပေါ့နော်ဟိုညမလဲ agency ကဖုန်းဆက်ထားတယ်ပေါ့နော်သူကတလာပိုင်းနေလေးလပိုင်းဒီကိုရောက်မယ်လို့ပြောထားတယ်အခု18ရက်နေ့မှ သူတို့အသေးစားတင်းတီးကြရမယ်ဆိုတော့အဲ့ကြမှာပဲညီမတို့သူတို့ပြန်ဆက်တယ်လို့ရမယ်ပေါ့နော်
သမရထရန့်ကသူ့ရဲ့ပထမမိန့်ကြေညာချက်ကိုပြည်တော်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မူလကအတရားရုံးချုပ်မှအယူခံဝင်မယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့အခုအချိန်မှာတော့တရားရုံးကလက်ခံနိုင်မဲ့သမရအမိန့်ကြေညာချက်အစ်စ်တစ်ခုမကြခင်ထုတ်ပြန်မှုစီစဉ်နေကြောင်းသမရထရန့်ကပြောပါတယ်ခင်ဗျ